ဒီလိုအခြေအနေနဲ့ပတ်သက်ပြီးတော့
သူတို့ရဲ့သဘောထားဆန္ဒတွေကိုလွှတ်တော်ထဲမှာတင်ပြထားပါတယ်ဆိုတော့ဒီလိုအခြေအနေနဲ့ပတ်သက်ပြီးတော့ NLTပါတီရဲ့သဘောထားအရင်သိချင်ပါတယ်ရှင်ကျွန်တော်တို့ဒီဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုပြင်ဆင်မယ်ဆိုရင်ပုံမှန်၄၃၆ကအရေးကြီးဆုံးပါပဲဒီပုံမှန်၄၃၆ကိုကျွန်တော်တို့ကမပြင်ဆင်ဘူးလို့ပြောလို့ရှိရင်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုနောက်ပိုင်းမှာကျ
ရှင်နောက်ပိုင်းမှာကျွန်တော်တို့436ခုသာပြင်မထားခဲ့ဘူးလို့ပြောလို့ရှင်နောက်ပိုင်းမှာအခက်အခဲတွေအများကြီးတွေ့ရရှိပါတယ
်ဖွဲ့စည်းပုံကိုအဓိကပြင်နိုင်မဲ့ပုံမှန်436ကိုအခုတက်မတော်သား90လေးတွေကမပြင်လို့ဘူးဆိုတော့အခုဖွဲ့စည်းပုံပြင်ဆင်ဖို့အတွက် NLD ကဘာလုပ်မလဲရှင်ဘာတွေဆက်လုပ်ဖို့လိုမယ်ထင်ပါလဲရှင
်သမ္မတတော်ကကိုယ်စီတွေမပြင်ဘူးလို့ပြောလို့ရှိရင်ကျွန်တော်တို့ကတော့ဒါပြင်လို့ရအောင်ကြိုးစားမှာပဲ NLD က
ဟုတ်ကဲ့ဆိုတော့ NLD ကဘယ်လိုပုံစံတွေနဲ့ကြိုးစားမလဲရှင်ဥပမာလွှတ်တော်ထဲမှာပြင်မယ်ဆိုရင်ဒီပုံမှန်436ကိုပြင်နိုင်ဖို့အတွက်ထောက်ခံမဲက85ရာခိုင်နှုန်း1အဲ့တော့တက်မတော်သားကိုယ်စားလှယ်တွေဘက်ကအနည်းဆုံး1ရောက်ပါရမယ့်အနေအထားရှိနေပါတယ်ခုသူတို့သဘောထားတင်ပြထားတဲ့အခါကျတော့တော်တွေကနေဘလို့ဖြည့်ရှင်းပြီးတော့ဘလို့လုတ်သွားဖို့အစီအစဉ်ရှိပါလဲရှင
်ကျွန်တော်တို့ကတော့မြို့သားဒီမိုကရေစီဖွဲ့ချုပ်ကတော့ဥပဒေနဲ့အညီပြင်ဆင်လို့ရအောင်ကြိုးစားမှာကျွန်တော်တို့မြင်တာကတော့ကျွန်တော်တို့တွေ့ကြုံရလို့ပြောလို့ရှိလို့ရှိရင်ကျွန်တော်တို့မြို့သားဒီမိုကရေစီဖွဲ့ချုပ်ကကျွန်တော်တွေ့ဆုံဆွေးနွေးရေးဆိုပြီးကျွန်တော်တို့တောင်းဆိုခဲ့ပါတယ်တွေ့ဆုံဆွေးနွေးရေးဆိုတောင်းဆိုခဲ့တဲ့အခါမဖြစ်နိုင်ဘူးလို့ကျွန်တော်တို့မြင်ခဲ့ရတယ်ဒီချိန်မှာကျွန်တော်တို့ကတက်ဆင်ဆွေးနွေးရေးကိုကျွန်တော်တို့ဖြစ်လာတယ်ထုတ်တူပါပဲကျွန်တော်ပုံမှန်436ကိုဒီချိန်မှာမပြင်လို့ဘူးလို့ပြောနေတယ်တိုင်းပြည်မှာကျွန်တော်ပြင်ဆင်ဖို့လိုအပ်လာတဲ့အခါကျရင်ဒါပုံမှန်436ကကျွန်တော်တို့ပြင်နိုင်ပြင်ရဖို့အချိန်ဖြစ်လာမယ်လို့ကျွန်တော်ပြောလို့မြင်ပါတယ်ဒီလိုမှမဟုတ်ပဲဆက်ပြီးဆွဲကင်ထားမယ်လို့ပြောလို့ရှိလို့ရှိရင်ပေါ့နော်ပို့ပြီးတော့တိုင်းပြည်မှာအကြက်သေးတွေပို့ပြီးလာပါလိမ့်မယ်လို့ကျွန်တော်ပြောချင်ပါဟုတ်ကဲ့အ
ဲ့
တော့ကျွန်တော်တို့ကတော့တိုင်းပြည်ရဲ့အကျိုးကိုရည်စူးပြီးတော့ကျွန်တော်တို့ကတော့ပြောပါလေဒီဥပဒေရပြင်လို့မရပါဘူးလေပုံမှန်436ဥပဒေရပြင်လို့မရပါဘူးသူပြောလေကျွန်တော်တို့ကဥပဒေပြင်ဆက်ပြီးကြိုးစားမှာပါလေ
ဟုတ်ကဲ့ NLD ကတောင်းဆိုထားတဲ့ခုနတွေ့ဆုံဆွေးနွေးရေးဆိုတာ၄ဘွင့်ဆိုင်တွေ့ဆုံဆွေးနွေးရေးပေါ့အဲ့ဒါကိုပြန်ပြီးတော့တောင်းဆိုဖို့အစီအစဉ်ရှိလားရှင်ခုနပြန်ပြောသွားလို့လေတွေ့ဆုံဆွေးနွေးရေးတွေလည်းဖြစ်လာနိုင်တယ်ဆိုတော့ထပ်ပြီးတော့ပြန်ပြီးတော့တောင်းဆိုဖို့အစီအစဉ်ရှိလို့ပါလားရှင
်အဲကျွန်တော်တို့ကတော့ဒီ၄ဘွင့်ဆိုင်တွေ့ဆုံဆွေးနွေးရေးဆိုတာကျွန်တော်တောင်းဆိုထားပြီးသားပါအဲ့တော့ကျွန်တော်တို့ကတွေ့ဆုံဆွေးနွေးရေးကိုထပ်ပြီးတော့လေကျွန်တော်တို့တောင်းဆိုမှာပဲခင်ဗျာဘာဖြစ်လို့လဲဆိုရင်တွေ့ဆုံဆွေးနွေးရေးမှာမရှိဘူးဆိုလို့ရှိလို့ရှိရင်ကျွန်တော်တို့တိုင်းပြည်ပေါ့လေတိုင်းပြည်ရဲ့ရေးခင်းကိုကျွန်တော်စဉ်းစားတဲ့အခါတွေ့ဆုံဆွေးနွေးရေးကကျွန်တော်ဇဝဲဝမ်းမှာထိုင်းလို့ကျွန်တော်တွေ့ဆုံဆွေးနွေးရတာလေအဲ့လိုမှမဟုတ်ဘူးဆိုလို့ရှိရင်တခြားတင်းကြီးရဲ့ဆွေးနွေးမယ်ဆိုရင်တိုင်းပြည်နိုင်တာလားပေါ့အဲတိုင်းပြည်အကျိုးကိုကြည့်ပြီးတော့ကျွန်တော်တို့တွေ့ဆုံဆွေးနွေးရေးကိုကျွန်တော်အမြဲတမ်းတောင်းဆို
ဟုတ်ကဲ့အခုဒီလိုမျိုးပုံမှန်436ပြင်ဖို့အတွက်ဒီတက်မတော်သားလွှတ်တော်ကိုယ်စားလှယ်ရဲ့သဘောထားဆန္ဒတွေထွက်လာတဲ့အခါမှာမြန်မာနိုင်ငံအတွင်းမှာတွားနေတဲ့ပြည်ပြင်ပြောင်းလဲရေးကိစ္စတွေတခါငြိမ်းချမ်းရေးကိစ္စတွေကိုထိခိုက်နိုင်တဲ့နောက်နေနိုင်တယ်ဆိုရဲဒီပြုံးသက်ချက်တွေလည်းရှိပါတယ်ဒီအပေါ်မှာရော NLD ကဘယ်လိုမြင်ပါလဲရှင
်သူတို့ပြုံးသက်တာမှန်ပါတယ်ခင်ဗျာတန်ဒီကိုပြည်ပြင်ပြောင်းလဲရုပ်တက်ခါမှာကျွန်တော်အများကြီးနှောင့်နှေးသွားနိုင်တယ်ဆိုမှန်ပါ
တယ်ဟုတ်ကဲ့ NLD အနေနဲ့အခုလွှတ်တော်တွေကနေပေါ့နော်ဒီဥပဒေကြောင်းအရာဖွဲ့စည်းပုံကိုပြင်ဆင်နိုင်ဖို့ကြိုးစားတဲ့အပြင် NLD ကပြုတ်တော်ပြင်ပကရောဘယ်လိုမျိုးလှုပ်သွားဖို့ဒီအစီအစဉ်ရှိပါလဲရှင
်ကျွန်တော်တို့ကျွန်တော်လွှတ်တော်ပြင်ပကနေကျွန်တော်တို့ကဒါတီတူလူတို့ကျွန်တော်သဘောပေါက်အောင်ကျွန်တော်တို့ပြောမှာပေါ့လေကျွန်တော်တို့ပြောလဲပြောခဲ့ပါတယ်ဖွဲ့စည်းပုံချုပ်ကိုကြီးမားဖို့လို့ပြင်ဖို့နောက်တစ်ခါပုံမှန်436နဲ့ပတ်ပြီး signature campaign လုပ်ဖို့အခုတော့ကျွန်တော်တို့ကပြည်သူလူထုတွေမဟုတ်ဘူးပေါ့လေကျွန်တော်တမတော်သားတွေကကျွန်တော်တို့ကပြောရမယ်လို့သူလူပုံပြီးနားလည်လာတာ
ဟုတ်ကဲ့ဆိုတော့ဦးထွန်းထွန်းခုလိုဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်